2018ကမ္ဘာဖလားဘောလုံးပြိုင်ပွဲဖိုင်နယ်ကိုဒီကနေ့ညမှာကစားကြမှာဖြစ်ပြီးပြင်သစ်နဲ့ခရိုအေးရှားအသင်းတို့ဘောလုကြမှာဖြစ်ပါတယ်ဒီဖိုင်နယ်ပွဲမှာဘယ်သူအနိုင်ရမလဲကမ္ဘာတဝန်းကဘောလုံးကျွမ်းကျင်သူတွေခံမှန်းနေကြတယ်လို့အခုနောက်ပိုင်းနှစ်တွေအတွင်းရေပန်းဆလာတဲ့တရိတ်ဆန်တွေရဲ့ခံမှန်းချက်တွေကလည်းထွက်ပေါ်နေတာပါဒီအကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
ဒီနေ့ကျင်းကမ္ဘာဖလားကျင်းပခြင်းရောက်တိုင်းကမ္ဘာဖလားဘောလုံးပွဲနဲ့အတူအခုနောက်ပိုင်းနှစ်တွေအတွင်းဘောလုံးဝါသနာရှင်တွေကြားရေပန်းဆလာတခုကတော့ဘောလုံးပွဲတွေကိုခံမှန်းတဲ့တရိတ်ဆန်လေးဖြစ်ပါတယ်2010ကမ္ဘာဖလားမှာဂျာမနီနိုင်ငံကအကြအမြင်ရေပွဲလေးပေါ်ရဲ့ခံမှန်းချက်တွေစတင်ရေပန်းဆားခဲ့ပြီးတော့2014မှာဆိုရင်လဲဂျာမနီနိုင်ငံကဆင်မာလီနယ်ရီရဲ့ခံမှန်းချက်တွေဟာစိတ်ဝင်စားစရာကောင်းလာအောင်ကိုမှန်ခဲ့ပါတယ်အခု2018ကမ္ဘာဖလားမှာလည်းအဲ့လိုမျိုးဘောလုံးပွဲကိုခံမှန်းကြတဲ့တရိတ်ဆန်လေးတချို့လည်းထွက်ပေါ်လာခဲ့ပြီးတော့ Paris မြို့တရိတ်ဆန်ရုံကနျူတန်ဆိုတဲ့ချက်တူရေးလေးနဲ့တာဂျီကစ္စတန်ကမာယာဆိုတဲ့ကလအုတ်တို့ရဲ့ဖိုင်နယ်ပွဲပေါ်ခံမှန်းချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။ချက်တူရေးလေးနျူတန်ကတော့ပြင်သစ်နဲ့ခရိုအေးရှားတို့ရဲ့ဖိုင်နယ်မှာပြင်သစ်အသင်းနိုင်ရပြီးဘိုးဆွဲမယ်လို့ခံမှန်းပါတယ်။နျူတန်ရဲ့လောင်ရင်တွင်းမှာဘောလုံးကွင်းပုံစံအသေးလေးလှုပ်ပြီးတော့သူ့ကိုဘောလုံးလေးတစ်လုံးပေးထားတာပါ။အဲ့မှာသူတွင်းလိုက်တဲ့ဂိုးဘက်ကိုဝင်တဲ့အသင်းကနိုင်တာဖြစ်တယ်လို့ဆိုပါတယ်။ဒီဖိုင်နယ်မှာတော့သူကပြင်သစ်အလံပါတဲ့ဂိုးဘက်ကိုတွင်းခဲ့တာကြောင့်ပြင်သစ်အသင်းနိုင်မယ်လို့ခံမှန်းနေကြတာပါ။ယူဒန်ဟာအင်္ဂလန်နဲ့ဆွီဒင်တို့ရဲ့ quarter final ပါဝင်အစောပိုင်းပွဲတွေကိုလွဲခဲ့ပေမဲ့လည်းကျန်တဲ့ quarter final ပွဲစဉ်တွေကစပြီးတော့သူ့ရဲ့ခံမှန်းချက်တွေမှန်ခဲ့တယ်လို့ဆိုပါတယ်။ယူဒန်လိုပဲတာဂျီကစ္စတန်နိုင်ငံဒူရှန်ဘီတရိတ်ဆန်ယုံကမာယာဆိုတဲ့ကလအုပ်ကလည်းဒီနှစ်ကမ္ဘာဖလား final မှာပြင်သစ်အသင်းနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်မယ်လို့ခံမှန်းပါတယ်။သူ့အတွက်အစားကွက်နှစ်ခွက်လုပ်ပေးခဲ့ပြီးတော့အဲ့မှာသူစားတဲ့အစားကွက်ပါတဲ့အသင်းကအနိုင်ရတာဖြစ်ပါတယ်။ဒီတစ်ကြိမ်ပြင်သစ်နဲ့ခရိုအေးရှားတို့ရဲ့အစားကွက်နှစ်ခွက်မှာသူကပြင်သစ်ကိုရွေးချယ်ခဲ့တာကြောင့်ပြင်သစ်နိုင်မယ်ဆိုပြီးတော့ခံမှန်းကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒူရှန်ဘီတရိတ်ဆန်ယိုရဲ့ဒုတိယအကြီးအကဲဆာယီခူဂျာဆာဖာရော့ဖ်ကအခုလိုပြောပါတယ်။
အမှုဒီဟိုင်ဝန်ဒါမီရှော
ပြင်သစ်နေရာအာယုံခံကောင်းကြပါတယ်။ဥမာရာသီဥတုအပြောင်းလဲလို့ကိစ္စမျိုးပါ။လူတွေကတော်တယ်ဆိုရင်လည်းတရိတ်ဆန်တွေမှာအာယုံခံစိတ်ပန်းတွေကပို့ပြီးတော့ဖွံ့ဖြိုးတိုးတက်ပါတယ်
။မာယာဟာခရိုအေးရှားနဲ့အင်္ဂလန်ပြင်သစ်နဲ့ဥရုဂွေးပွဲအပါအဝင်ပွဲအတော်များများကိုမှန်အောင်ခံမနိုင်ခဲ့တယ်လို့လည်းဆိုပါရယ်ဆိုတော့ final ပွဲမှာချက်တူရေးလေးညူတန်နဲ့ကလအုပ်မာယာတို့မှန်းတယ်လို့ပြင်သစ်အသင်းနိုင်ရမလားဒါမှမဟုတ်ခရိုအေးရှားပဲနိုင်သွားမလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ